တရုတ်မြန်မာနယ်စပ်ဒေသကကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုက်စာမြို့မှာကိုဗစ်အတည်ပြုလူနာ300လောက်ရှိနေပါတယ်။အတည်ပြုလူနာတွေကိုကိုဗစ်ကူးသဆောင်တွေမှာကူးသပေးနေတယ်လို့တချို့ကတော့နေအိမ်တွေမှာပဲကူးသမှုခံယူနေကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ကချင်လူမျိုးရေး KIO အဖွဲ့ဌာနချုပ်ရှိတဲ့လိုက်စာမြို့မှာဖေဖော်ဝါရီလဒုတိယပတ်လောက်ထဲကစလို့ကိုဗစ်ကရောဂါကူးစက်မှုတွေစတင်ခဲ့ပြီးအခုရက်ပိုင်းမှာတော့ပိုးတွေ့လူနာတွေတိတိတသားပုံများလာပါတယ်။လိုက်စာမြို့မှာလက်ရှိအတည်ပြုလူနာ300လောက်ရှိနေပြီးကူးစက်ခံရသူအချို့ရဲ့ဆေးစစ်ဆေးချက်နဲ့တွေ့ရှိတဲ့ရောဂါလက္ခဏာတွေအရအိုမီကရွန်အမျိုးအစားအဖြစ်သတ်မှတ်ထားကြောင်း KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနှိမ်နင်းရေးကော်မတီကအသွင်းရေးမှူးဘူမူကြီးဟိန်းဝန်က VOA ကိုပြောပါတယ်
။ဒီခုကျွန်တော်နည်းနည်းတိုးလာတဲ့ဒီတလာတော့တွေးမှာကို300နေပါလောက်ရှိပြီကျောင်းမှာရောနမီဒီချိုရက်ွက်မှာရောအဲ့လိုစစ်စာရှိတယ်အော်ဘီခွန်လုပ်ွက်ချို့တို့လည်းယူဆတယ်နေရောက်ကိုတော့ကျွန်တော်တို့ခွင့်မိမှာပို့ပြီးတော့ဆော်စစ်စစ်တဲ့ခါတို့တို့ကအော်ဘီခွန်တော့ကြည့်ပြုပေးတယ်ဒါကြောင့်ခိုးလို့တော့ဖြစ်တာကျွန်တော်တို့ကထပ်တော့မစစ်တဘောမစင်လဲတက်ခနာတွေကြည့်ပြီးတော့ဒီအော်ဘီခွန်ပဲလို့တော့ယူဆတယ်အင်းကျွန်တော်နေနာတဘောမှာလည်းဖြစ်တဲ့ဟာလည်းအလုံးအော်ဘီခွန်တို့တို့ကပြောကြတယ်ဆိုတော့ကျွန်တော်တို့ကလည်းအဲ့လိုပဲသမလိုက်ရပြပါတ
ယ်။ကူးစက်ခံရသူအများစုကအကျောင်းသားတွေနဲ့လူလက်ပိုင်းတွေဖြစ်ကြတယ်လို့ပြောပါရယ်။ကိုဗစ်အတည်ပြုလူနာတွေကိုကူးသပေးနေပုံနဲ့ပတ်သက်လို့လဲဗိုလ်မှူးကြီးဟိန်းဝန်ကအခုလိုပြောပြပါရယ်
။ကိုလိုလိုစီတော့ဒီ home care ရဲ့ကူးသစင်တာပေါ့အဲဒီမှာ care center မှာထားပြီးကူးသတယ်။လော့ကဒေါင်းလို့ပါလို့တော့ကျွန်တော်တို့ချားချားတော့မရှိဘူးမြတ်။အတိအဆလို့ရှိရင်ဒီကလေးတွေကတာတင်နေတဲ့ဆိုတော့အတိအဆရင်ကျောင်းသားတွေကိုကူးသပေးပြီးတော့အော်ဒီစီကံပိုင်းမှာတော့လည်းပြီးတော့တော်တော်ကြီးတက်တာတော့ရှိတယ
်။လိုက်စာမျိုးအဝင်မှာအာကောင်တိုးဖက်နမူနာယူကိုဗစ်စစ်ဆေးတာတွေဆောင်ရွက်နေကြောင်းဗိုလ်မှူးကြီးဟိန်းဝန်ကပြောပါရယ်။ကိုဗစ် -19 ရောဂါကူးစက်လို့ကုသမှုခံယူနေရသူတူကလည်းလိုက်စာမျိုးမှာစစ်ဆေးကုသပေးနေတဲ့အခြေအနေတွေကိုခုလိုပြောပြပါရ
ယ်။တော်တော်ဖြစ်ကြတယ်ဗျ။ကျွန်တော်ဖြစ်တာကတော့ဆက်ပြီးတော့တညဖြားတယ်။ရောနောက်တနေ့ဆက်ဖြားတယ်။ဆက်ဖြားတော့အဲ့ဒီဒီကိစ္စကတော့ပြီးတော့နှာခေါင်းတက်နေတယ်။စစ်တယ်။အဲ့တော့
လူနာအများစုက3ရက်ကနေ5ရက်လောက်အကြာမှတက်တာပြောင်းကင်းသွားကြတာများပြီးသိဆုံးသူတော့မရှိဘူးလို့ပြောပါရယ် KIO ထိန်းချုပ်တဲ့လိုက်စာမျိုးမှာ COVID-19 ရောဂါပိုးစစ်ဆေးတာတွေကိုရက်ွက်အစုလိုက်လှုပ်ဆောင်နေပါရယ် COVID မရှိသူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတာမှာကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသူ2000ကျော်လောက်ရှိတယ်လို့တတိယအကြိမ်အားဖြင့်ကာကွယ်ဆေးထိုးပေးတာတွေလည်းလုပ်နေတယ်လို့ KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနှိမ်နင်းရေးကော်မတီကအသွင်းရေးမှူးဘုံမူကြီးဟိန်းဝန်ကပြောပါတယ်2021ဇွန်လလပိုင်းတွေက COVID-19 ကူးစက်သူ4000ကျော်လောက်ရှိခဲ့တဲ့ KIO ရဲ့ပညာရေးမြို့မိုင်းကြာရံမှာတော့အခုရက်ပိုင်းအတွင်း COVID ကျန်းမာမှုမရှိပါဘူးကျမရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရမြန်မာတိုင်းငံလုံးမှာဒီရက်ပိုင်းအတွင်းကိုဗစ်အတည်ပြုလူနာ1000ကျော်သာရှိတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွေထက်ကစာရင်ရောကြသွားပါတယ်ခင်ဗျာ။